မစ္စတာမာမုဒ်အမာဒီနီဂျက်ဟာဆက်လက်ကျင်းပနေတဲ့ကုလသမဂ္ဂအထူးရင်းညီလာခံကြီးမှာအီရန်သမ္မတအနေနဲ့အခုမိန့်ခွန်းပြောဆိုနေပြီဖြစ်ပါတယ်။အမေရိကန်ကတော့မစ္စတာအမာဒီနီဂျက်ရဲ့မိန့်ခွန်းကိုတပိတ်မှောက်မှဖြစ်တယ်လို့ပြောထားပါတယ်။အီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းနေမှုပေါ်အမေရိကန်နဲ့သူ့ရဲ့မဟာမိတ်နိုင်ငံတွေကခွင့်ပြုမှာမဟုတ်တဲ့အကြောင်းအမေရိကန်သမ္မတဘရက်ဥဘားမားကသတိပေးစကားပြောဆိုခဲ့ပြီးတဲ့နောက်တနေ့မှာမစ္စတာအမာဒီနီဂျက်မိန့်ခွန်းပြောတာဖြစ်ပါတယ်။အီရန်နျူကလ িয়ার ကိစ္စပေါ်တန်တမာရေးရအဖြစ်ရှာမှုနေမှုတွေဟာတစတဲ့တစအချိန်ကုန်လာနေပြီလို့လည်းသမ္မတဥဘားမားကပြောခဲ့ပါတယ်။ဒါပေမဲ့မစ္စတာအမာဒီနီဂျက်က AP သတင်းဌာနနဲ့ပြုလုပ်တဲ့တွေ့ဆုံဆွေးနွေးကမ်းမှာအမေရိကန်သမ္မတရဲ့သတိပေးပြောဆိုချက်ကိုပယ်ချလိုက်ပြီးတော့ကမ္ဘာရေးရကိစ္စတွေမှာအမေရိကန်ရဲ့စိုးမိုးနေမှုကဆုံးခန်းတိုင်တော့မှာဖြစ်တယ်လို့ပြောလိုက်ပါတယ်။အမာဒီနီဂျက်ရဲ့ဒုတိယမြောက်သမ္မတတက်တန်းဟာလာမယ့်ဇွန်လမှာကုန်ဆုံးတော့မှာဖြစ်ပါတယ်။အီရန်နိုင်ငံရဲ့ဥပဒေအရသူဟာတတိယတက်တန်းဆက်လက်တာဝန်ယူခွင့်ရတော့မှာမဟုတ်ပါဘူး။အရှိလေပိုင်းမှာမကြခင်တုန်းကဖြစ်ပွားခဲ့တဲ့အထီးကရုံတွေကြောင့်ဘရူးနေကုလသမဂ္ဂညီလာခံမှာဆက်လက်အာရုံစိုက်ဆွေးနွေးပြောဆိုကြဖို့ရှိနေပါတယ်။အီဂျစ်နိုင်ငံရဲ့သမ္မတအသစ်မိုဟာမက်မော်စီဟာလည်းနိုင်ငံတကာခေါင်းဆောင်တွေကိုပထမဦးဆုံးမိန့်ခွန်းပြောဖို့ရှိနေပါတယ်။